အင်ဒိုနီးရှားနိုင်ငံအာချေဒေသကမ်းလွန်ပင်လယ်ပြင်မှာရိုဂျာမွတ်စလီတရားဝန်ကျင်လိုက်ပါလာတဲ့ဆက်လီတစင်းမျောနေတာကိုငါးဖန်သမားတွေကတင်းလာနေနောက်ပိုင်းမှာတွေ့ရှိခဲ့တင်ခဲ့ကြပြီးတဲ့နောက်အခုခါကန့်ကတ်ခွင့်ရဖို့စောင့်ဆိုင်နေရပါတယ်။အင်ဒိုနီးရှားငါးဖန်သမား၃ဦးကသူတို့ကိုအာချေဒေသမြောက်ပိုင်းကခွတ်တတနာဂျမ်ဘိုအာရေးအရက်ကိုခေါ်ဆောင်သွားဖို့ကြိုးစားခဲ့ပေမဲ့လည်းသူတို့ရဲ့လေအင်ဂျင်ဆက်ချွတ်ရင်းသွားတဲ့ကြောင်းကမ်းတဲ့လေးမိုင်အကွာမှာရပ်ထားရတယ်လို့ Jakarta Post သတင်းစာမှာဖော်ပြထားတာပါ။ဆက်လီပေါ်မှာအမျိုးသမီး49ဦး၊မြို့သား15ဦး၊ကလေး30နဲ့စုစုပေါင်း94ယောက်ဟာဆာလောင်ပုတ်တိတ်နေလို့အင်အားချိနေနေကြကြောင်းနဲ့19ဦးဟာလှပြုတ်တဲ့အချိန်တိတ်ဆုံးသွားခဲ့တယ်လို့ရဲတပ်ဖွဲ့ကကိုကပီ AP သတင်းမှာဖော်ပြထားပါတယ်။အင်အားချိနေပြီးဆာလောင်နေကြတဲ့ရိုဟင်ဂျာတွေဟာငါးဖန်းလီတွေပေါ်ကခုန်ချပြီးအကူအညီတောင်းခံခဲ့ကြတယ်လို့လည်းဒေသခံရဲတပ်ဖွဲ့အကြီးအကဲမိုဟာမက်ဂျမီလ်ကိုကိုးကားပြီး AP သတင်းကပြောပါတယ်။ဆက်လီရောက်ရှိနေတဲ့နေရာကိုအင်ဒိုနီးရှားရဲတပ်ဖွဲ့နဲ့စစ်တပ်ကတာဝန်ရှိသူတွေရောက်ရှိလာကြပြီးဆက်လီပေါ်ပါလာသူတွေရဲ့အခြေအနေကိုစစ်ဆေးခဲ့ကြပါတယ်။ကမ်းလွန်ပင်လယ်ပြင်မှာရှိနေဆဲဖြစ်တဲ့လီပေါ်ကိုအာဏာပိုင်တွေကအစားအသောက်နဲ့ရေပေးပို့ခဲ့တယ်လို့ဒေသခံကြွာသားတွေကအစဝတ်စားတွေပေးခဲ့ပြီးဘာစက်လို့ရမလဲဆိုတော့အထက်တာဝန်ရှိသူတွေရဲ့ညွှန်ကြားချက်ကိုစောင့်ဆိုင်းနေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပင်လယ်ထဲမှာရိုဟင်ဂျာတွေလှေတစင်းနဲ့မျောနေတဲ့ဆိုတဲ့သတင်းတွေထပ်ပေါ်လာပြီးတဲ့နောက်မှာတော့အကူအညီလိုနေသူတွေကိုအင်ဒိုနီးရှားနိုင်ငံကအများဆုံးကယ်ဆယ်ဖို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ကစစ်စီရေးလုံနေပြည်ရှင်းလင်းနာကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြရတဲ့လူနည်းစုမွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဆိုနေကြပေမဲ့မြမအစိုးရကတော့အဲ့ဒီလိုခေါ်ဆိုတာကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။